Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2022ခုနှစ်ဇူလိုင်လ6ရက်ဗိုလ်တပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတိုတာ1925နဲ့32တို့ကနေဓာတ်ရထုတ်လွှင့်ပေးနေပါပြီရှင်ရုပ်တံကပါရှုစားနိုင်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။ကျမကတော့စုမြတ်မောင်ပါရှင်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေတော်က9ဦးထက်မနည်းတေဆုံးအောင်ဖိတ်ခတ်ခဲ့တဲ့တပ်နက်သမားကိုဒီနေ့ပထမဆုံးအကြိမ်ရုံးထုတ်မှာဖြစ်ပါတယ်။ဗြိတိန်မှာဗန်နာယေးဝန်ကြီးအပါအဝင်ထိတ်တဲဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေဆင်းပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့အာရှခီးစင်မှာတော့ဦးစားပေးဆွေးနွေးမဲ့ကိစ္စတွေထဲမှာမြန်မာအရေးပါဝင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားခဲ့ပါတယ်။အခုလိုထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်စန်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်။ပို့တပူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာကယားပြည်နယ်လွိုင်ကော်မြို့နယ်လောပီတာကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကလေကြောင်းနဲ့တိုက်ခိုက်နေပါတယ်။
ဒီကွယ်လို့တော့သူတို့နေကြောပြကူစစ်တီးဆက်မကဘောဆက်ရောမြေပြည်ကလည်းအနေကြီးပြကူလို့တဲ့ဟုတ်တယ်မနေ့ဆုံးမှကတည်းကဒီနေ့ဆက်မနိုင်တနိုင်ကြီးပေါ့လေတချို့ရော်တွေတော့ဆက်စစ်သေးချော်လို့ရှိတယ်
ရောပီတာကျေးရွာဘက်မှာကရင်နီတက်နဲ့စစ်ကောင်စီတက်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကရင်နီအမျိုးသားကာကွယ်ရေးတက်ပြန်ကြားရေးတာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကချင်ပြည်နယ်ဖားကံမှာတော့ရဲတပ်ဖွဲ့ဝင်6ဦးကို KIA တက်နဲ့ PDF ဖူပေါင်းတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ချင်းပြည်နယ်လိုင်လင်းမီနဲ့မတူပီမှာတော့စစ်ကောင်စီတက်နဲ့ချင်းကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကအကြီးအကျယ်နယ်မြေရှင်းလင်းနေတဲ့သခိုင်းတိုင်းနဲ့ကအင်တာနက်မိုဘိုင်းဖြတ်တောက်ခံရတဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုရေဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေ့တွင်က9ဦးထက်မနည်းတေဆုံးအောင်ဖြစ်ခတ်ခဲ့တဲ့တပ်နက်သမားကိုအာမခံမပေးဖို့အတွက်တရားသူကြီးကိုရှောက်ထားမယ်လို့ပြစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှိနေကပြောကြားလိုက်ပါတယ်။လူသက်မှု9မှုနဲ့အမှုဖွင့်ခံထားရတဲ့အသက်22နှစ်အရွယ်တပ်နက်သမား Robert Crimo ကိုဒီကနေ့ပထမဆုံးအကြိမ်ရုံးထုတ်မှာဖြစ်ပါတယ်။9ဦးတေဆုံးခဲ့ပြီးတော့30ကျော်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့တပ်နက်သမားအပေါ်နောက်ထပ်အမှုတွေနဲ့တရားစွဲဖို့ရှိတယ်လို့ Lake County ရဲ့ပြည်နယ်ဥပဒေရုံးရှေ့နေချုပ် Eric Reinhardt ကပြောပါတယ်။တနက်သမားကိုအာမခံမပေးဖို့လေတရားသူကြီးကိုသူလျှောက်ထားမယ်လို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။ဇူလိုင်လ4ရက်နေ့တုန်းက Highland Park ရပ်ကွက်မှာလွတ်လပ်ရေးနေ့အခမ်းအနားခြိတက်ပွဲတွေစတင်ချိန်မှာခေါင်းမိုးတစ်ခုပေါ်ကနေတနက်သမားက AR-15 လို့ပြင်အားဖြင့် rifle တနက်တနက်နဲ့အချက်ပေါင်း80ကျော်ပစ်ခတ်ခဲ့တယ်လို့ Illinois ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်ခဲ့ပြီးတဲ့နောက်တနက်သမားဟာအမျိုးသမီးတယောက်လိုဝစ်ဆင်ပြီးတော့ထွက်ပြေးခဲ့ပါတယ်။နိုင်ပိုင်းကြာမှာပဲတနက်သမားရဲ့ကားကိုရဲတွေတွေ့ရှိပြီးဖမ်းမိခဲ့တာဖြစ်ပါတယ်။လက်ရှိတရားစွဲထားတဲ့လူတက်မှု9မှုမှာအပြစ်ရှိတယ်လို့တွေးရှိရင်တော့ခရီမိုအနေနဲ့အယူခံမရှိထောင်ဒဏ်တသက်ကြားခံရမှာဖြစ်တယ်လို့ Lake County ရဲ့ပြည်နယ်ဥပဒေရုံးချုပ်ဥပဒေရုံးရှေ့နေချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်တင်းကျပ်ရေးအခြေအတင်အငင်းခုံမှုတွေဖြစ်နေချိန်မှာပဲအများပြားတည်ဆုံတဲ့တနက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ရှင်
မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုတ်ချပြီးစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တောက်ရေးအတွက်ဆက်လက်ပြည်အားဖေးဖို့G20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအတွက်အခွင့်အလမ်းတစ်ရက်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကအင်ကာနီကပြောပါတယ်။ဝန်ကြီးဘလင်ကန်ရဲ့အင်ဒိုနီးရှားထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောကြရမှာမစ္စတာဒန်နီယယ်ခရစ်တန်ပင်ဘရင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ G20 ခေါ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးနဲ့ဗေးဒိုက်အစည်းအဝေးတွေမှာမြန်မာဟာတိတိသားသားဆွေးနွေးစရာအကြောင်းတစ်ရက်ဖြစ်ပါလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။စစ်ကောင်စီကြောင့်လူ2000ကျော်သေဆုံးခဲ့ပြီးအိုးပြစ်အေးပြစ်ထွက်ပြေးကြရသူ8000ကျော်ရှိနေတာကိုလည်း Mr. Clinton Brink ကအသိမှတ်ပြုပြောကြားသွားပါတယ်။အာဆီယံမိတ်ဖက်တွေနဲ့အတူသဘောတူညီချက်9ရပ်အကောင့်ထဲပေါ်ရေးကိုလည်းဆက်လက်မြင့်တင်စောသွားမယ်လို့လည်းလက်ထောက်နိုင်ငံရေးဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံခီးစင်မှာလည်းမြန်မာနိုင်ငံအရေးဟာအရေးကြီးတဲ့ဆွေးနွေးစရာအကြောင်းအရာဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးကဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အလို့တူလောက်ကြရမှာထိုင်းနိုင်ငံဟာအမေရိကန်ရဲ့အရေးကြီးတဲ့မိတ်ဖက်ဖြစ်ပါတယ်လို့ပြောပါတယ်။ဒါ့အပြင်ဒုက္ခရောက်နေတဲ့ပြည်သူတွေကိုနေဆက်ဖြတ်အကူအညီပေးရေးအတွက်ထိုင်းနိုင်ငံကလှုပ်ဆောင်နေတာကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကအတိအမှတ်ပြုပြောကြားမှာဖြစ်တယ်လို့လက်ထောက်နိုင်ငံသားဝင်ကြီးကဆိုပါတယ်။
ဒီတရီရဲ့ဗေဒိုက်အစည်းအဝေးမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝိုင်းနဲ့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကတွေ့ဆုံဖို့ရှိပါတယ်။ဗြိတိန်မှာဗန်နိုင်ဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ရာထူးကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ ဝင်ကြီးချုပ်တက်ရောက်တဲ့ဒီကနေ့ပါလီမန်စည်းဝေးမှာဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့ဘော်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ဂျမ်မာရေးဝင်ကြီးစာချစ်ဂျာဗစ်နဲ့ဗန်နာရေးဝင်ကြီးရီရှိဆူနက်တို့အင်္ဂါနေ့ကရုတ်တရက်ရှေ့စဉ်နှောက်စဉ်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစာထို ဝန်ကြီးချုပ်ကခန့်အပ်လိုက်ပါတယ်။ဗြိတိန်ပါလီမန်မှာအာနာယကွန်ဆာဗေးတစ်ပါတီရေးရာကိစ္စတွေကိုကြီးကြပ်ရတဲ့တာဝန်အတွက်လွှတ်တော်အမတ်တယောက်ကိုဒီနှစ်စာမိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကခန့်အပ်တာဝန်ပေးခဲ့မှုနဲ့ပတ်သက်ပြီးတော့အခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်ခဲ့ကြတာပါ။အဲဒီလွှတ်တော်အမတ်ဟာလိမ်ပိုင်းဆိုင်ရာမတော်မတရားလုပ်ဖူးတယ်လို့ဆွဆွဲမှုတွေရှိနေတဲ့ကြားဝန်ကြီးချုပ်ကတာဝန်ပေးခဲ့တာပါ။သူဆုံးဖြတ်ချက်မှားယွင်းခန့်အပ်ခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအင်္ဂါနေ့ကတောင်းပန်ခဲ့ပြီးမကြခင်မှာပဲကျန်းမာရေးနဲ့ဗန္ဓာရေးဝန်ကြီးတို့နှုတ်ထွက်စာတင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ပုံထုံးနေ့မှာလည်းပညာရေးဝန်ကြီးဝီလ်ကွင်စီနဲ့အငယ်တန်းဝန်ကြီးတယောက်နှုတ်ထွက်သွားခဲ့ပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အပေါ်လူထုထောက်ခံမှုကြားဆင်းနေတယ်လို့သူရာထူးကနေဆင်းပေးဖို့အတိုက်အခံတွေတောင်းဆိုနေချိန်မှာပဲအခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်နေကြတာဖြစ်ပါတယ်။ဝင်ကြီးချုပ်အပေါ်အယုံကြည်ရှိမရှိအာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကြားဂျွန်လာကမဲခွဲဆုံးဖြတ်မှုမှာတော့ဝင်ကြီးချုပ်အနိုင်ရခဲ့ပါတယ်ရှင်
။ရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်လွန်ခဲ့တဲ့24နာရီအတွင်းမှာအရသား5ယောက်တိဆုံးရပြီး21ယောက်ဒဏ်ရာရှိခဲ့တယ်လို့ Ukraine ရှေ့ဘာ Donetsk ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ Avdiivka, Sloviansk, Krasnogorivka, Kurakov မြို့တွေမှာလူတွေတိဆုံးထိခိုက်ခဲ့တာဖြစ်တယ်လို့Pablo Karen Lengo က Telegram လူမှုစာမျက်နှာမှာတင်ထားပါတယ်။ Slovyansk မြို့အင်္ဂါနေ့ကလက်နက်ကြီးတွေနဲ့အကြီးအကျယ်ပစ်ခတ်ခဲ့တယ်လို့မြို့တော်ဝင် Vadim Lyak ကပြောပါတယ်။ Kalet Luhansk ပြည်နယ်ကို Russia ကသိမ်းပိုက်လိုက်ပြီးတဲ့နောက် Donetsk ပြည်နယ်ရဲ့အတွင်းပိုင်း Slovyansk နဲ့ Bakhmut မြို့တွေကို Russia ကဆက်လက်တိုက်ခိုက်နေတာဖြစ်ပါတယ်။ Donetsk ပြည်နယ်တဝက်ကိုလည်း Russia ကထိန်းချုပ်ထားပြီးဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးထိုးလင်းပေးနေပါခင်ဗျာ
ဇူလိုင်လ6ရက်ပုတ်ထုံးနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဩစတြေးလျနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာမဟာဗျူဟာမြောက်အပြန်အလှန်ယုံကြည်မှုခိုင်မြဲကြောင်းပတ်တာခဲ့ကြပြီးတော့ကာကွယ်ရေးရောင်းလိုအားပြက်လက်မှုတွေကိုပြန်လည်ဖြေစည်းနိုင်ရေးအပါအဝင်ပူးပေါင်းဆောင်ရွက်မှုပုံမခိုင်မအောင်လုပ်မယ်ကတိပြုခဲ့ကြပါတယ်။နိုင်ငံကြားဥပဒေတိုင်းလိုက်နာကျင့်သုံးတဲ့စနစ်အပေါ်တန်ဖိုးထားမှုကိုအခြေခံပြီးတော့ဩစတြေးလျနိုင်ငံကစင်ကာပူနိုင်ငံနဲ့ပို့ပြီးတော့အနီးကပ်လက်တွဲဆောင်ရွက်သွားမယ်လို့စင်ကာပူနိုင်ငံကြားရေးဝန်ကြီး Vivian Balakrishnan နဲ့တွေ့ဆုံခြင်းမှာဩစတြေးလျနိုင်ငံကြားရေးဝန်ကြီး Penny Wong ကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်။
The new Australian government has made very clear we see our future in this region. We see our security in this region. That is why we will bring
ဒီဒေသတွေမှာ Australia နိုင်ငံရဲ့အနာဂတ်နဲ့လုံခြုံရေးအတွက်မျှော်လင့်ချက်ရှိတယ်ဆိုတာကို Australia အစိုးရတက်ကရှင်းရှင်းပြောထားပြီးဖြစ်တာကြောင့်ဒီဒေသတွေနိုင်ငံတွေနဲ့ပုံမခိုင်မာတဲ့ဆက်ဆံမှုပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာဖြစ်တယ်လို့နိုင်ငံကြားရေးဝန်ကြီး Penny Wong ကပြောကြားခဲ့တာပါဥပဒေတွေအတိုင်းလိုင်းနာအုပ်ချုပ်တဲ့နိုင်ငံမျိုးငြိမ်းချမ်းတည်ငြိမ်သာယာဟောပြောပြီးတော့ချုပ်ချာကိုလေးစားတဲ့နိုင်ငံမျိုးကိုလိုလားတဲ့အတွက်စင်ကာပူနိုင်ငံနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးဟွမ်းကပြောကြားခဲ့ပါတယ်။ကိုဗစ်ကရောဂါကြီးနဲ့စိန်ခေါ်မှုကြားကနှစ်နိုင်ငံကြားမှာဆက်ဆံရေးတည်ငြိမ်ခဲ့ကြောင်းနဲ့ရောင်းလိုအားပြက်လက်မှုတွေကိုပြန်လည်ဖြည့်ဆည်းနိုင်ဖို့အတွက်နှစ်နိုင်ငံအတူဆောင်ရွက်ပြီးတော့အနာဂတ်စိန်ခေါ်မှုတွေကိုအတူကျော်လွှားသွားမယ်လို့စင်ကာပူနိုင်ငံကြားရေးဝန်ကြီး Vivian Balakrishnan ကလည်းပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံဟာအရှိတောင်အရှာမှာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပြုလုပ်မဲ့ G20 နိုင်ငံကြားရေးဝန်ကြီးများစီဝေးပွဲမတက်ခင်မှာဩစတြေးလျနိုင်ငံကြားရေးဝန်ကြီးဟာစင်ကာပူနိုင်ငံကို၂ရက်ခရီးနဲ့ရောက်ရှိနေတာဖြစ်ပါတယ်ရှင်
။အင်္ဂါနေ့ကဂျပန်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းအဲရီကြောင့်နိုင်ငံနောက်တောင်ပိုင်းဒေသတချို့ရေလွှမ်းမှုတွေပါတယ်။မုန်တိုင်းကြောင့်မနေ့တုန်းကမိုးသက်သက်ထန်ထန်ရွာခဲ့ပြီးဖ ဖူကူအိုကာနဲ့ကူမာမိုတိုစီရင်စုရဲ့လမ်းတွေမှာရင်းချီရေရှမ်းခဲ့တာပါ။တိုင်ဖွန်းမုန်တိုင်းဟာကျူရှူဒေသမှာကုန်းလွင်ပိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အပူပိုင်းဆိုင်ကလုန်းဖြစ်အဆင့်ရောကျသွားပေမဲ့နောက်ပိုင်းဒေသတွေမှာမိုးဆက်တိုက်ရွာသွန်းနေပါတယ်။ဩစတြေးလျနိုင်ငံမှာလည်းမုန်တိုင်းတိုက်ခိုက်ပြီးရေလွှမ်းမှုတွေလာကြောင်း New South Wales ပြည်နယ်ဆစ်နီမြို့ကလူပေါင်း 8,500 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းမှုအာဏာပိုင်တွေကဗုဒ္ဓနေမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကအပြင်းမုန်တိုင်းတစ်ခုဝင်တိုက်ခဲ့တာကြောင့်ဒီဒေသမှာရဲတံကြားမိုးသက်ထန်ပြီးဆယ်တွေနဲ့မြေရွေတွေရှမ်းခဲ့ပါတယ်
။တရုတ်နိုင်ငံမှာနေထိုင်သူတန်းတထောင်ရဲ့ကိုယ်ရေးအချက်အလက်တွေကိုအွန်လိုင်းကနေဖောက်ထွင်းခိုးယူခဲ့တယ်လို့ဟက်ကာတယောက်ကပြောကြားခဲ့ပါတယ်။ရှန်ဟိုင်းရဲဌာနတင်ဆက်ထားတဲ့စိုက်ဘာလုံခြုံရေးလုံခြုံမှုမရှိတဲ့ဒေတာတွေကနေသူခိုးယူခဲ့တာဖြစ်ကြောင်းနဲ့တစ်နှစ်လောက်အဲ့ဒီလိုအွန်လိုင်းကနေခိုးယူလို့ရခဲ့ကြောင်းကို China Den လို့ဆိုတဲ့ဟက်ကာကပြောပါတယ်။သူရရှိတဲ့အချက်အလက်တွေထဲမှာအမည်၊လိပ်စာ၊မွေးနေ့၊မှတ်ပုံတင်နံပါတ်နဲ့ရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေပါတယ်လို့ပြောပါတယ်။hackery online ပေါ်မှာစုံကြတဲ့ breach forums ဆိုတဲ့စာမျက်နှာမှာ china den လို့နာမည်ပေးထားတဲ့ hacker ကသူခိုးယူရထားတဲ့အချက်လက်တွေကို american dollar 2 သိန်းနဲ့ညီများတဲ့ 10 bitcoin နဲ့ရောင်းမယ်လို့ကမ်းလှမ်းခဲ့ပါတယ်သူနမူနာဖော်ပြတဲ့အချက်လက်2000ကျော်ဟာမှန်ကန်တယ်ဆိုတာအတည်ပြုနိုင်ပေမဲ့ငွေရအချက်လက်တွေကိုတော့မမြင်တွေ့ရဘူးလို့ american အခြေစိုက် cnn ရုပ်သံကပြောကြားခဲ့ပါတယ်အခုလိုအချက်လက်တွေခိုးယူတာနဲ့ပတ်သက်လို့ shanghai ရဲဌာနတာဝန်ရှိသူတွေကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးတကယ်လို့သာ hacker ပြောတဲ့အတိုင်းပြည်ထောင်နိုင်ငံမှာနေသူတန်း1000ရဲ့ကိုယ်ရအချက်လက်တွေခိုးခံရတာမှန်တယ်ဆိုရင်ဒါဟာတမိုင်းမှာအကြီးမားဆုံး online အချက်လက်တွေခိုးယူခံရမှုဖြစ်ပါလိမ့်မယ်ရှင်
။အမေရိကန်နောက်ဖက်ကမ်းမှာရှိတဲ့စစ်ကမ်းအလုပ်သမားတွေနဲ့သင်္ဘောတင်ပို့မှုကုမ္ပဏီတွေဟာဆွေးနွေးညှိနှိုင်းကြပြီးတဲ့နောက်ပုံမှန်အတိုင်းဆက်လက်လက်ခွင့်ကြပဲလို့ပြောလိုက်ကြပါတယ်။နှစ်ဖက်ချုပ်ဆိုထားတဲ့စာချုပ်ဟာတောက်ကြနေမှာကုံဆုံးသွားခဲ့ပေမဲ့အခုလိုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။စာချုပ်တွေအတွက်ဆက်လက်ဆွေးနွေးနေကြပေမဲ့သဘောတူညီချက်ရရှိတဲ့အတိုင်းအောင်ကုန်တွေကိုတည်ယူပို့ဆောင်နေမှာဖြစ်ပြီးစိတ်ကမ်းတွေမှာပုံမှန်အတိုင်းဆက်လက်လှုပ်ဆောင်နေကြပါတယ်ပတ်စီဖိတ်ဒေသရေချောင်းသွားလာရေးတင်းတဲ့နိုင်ငံတကာစိတ်ကမ်းနဲ့တူလောင်ရေးတမကတို့ရဲ့ပူးတွန်းထုတ်ပြန်စာမှာအခုလိုပြောခဲ့တာပါကယ်လီဖိုးနီးယား Oregon နဲ့ Washington ပြည်နယ်တွေကစိတ်ကမ်းပေါင်း23ခုအတွက်ဆွေးနွေးနေကြတာဖြစ်ပါတယ
July 6ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ July 6ရက်ဒီကနေ့မနက်ပိုင်းကကယားပြည်နယ်ဒေသခေါ်ကရင်နီလို့ခေါ်တဲ့ကရင်ပြည်နယ်တဲကလွိုက်ကော်မြို့နယ်လောဘီတာကျေးရွာဘက်မှာတိုက်ပွဲပြင်းထန်နေပြီးတော့အဲ့ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KMDF က VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်လွဲပတာကျေးရွာဘက်မှာလည်းဇူလိုင်လ4ရက်နေ့ကတိုက်ပွဲအတွင်းမှာကရင်နီပူးပေါင်းတပ်ဖက်က12ဦးတေဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဇူလိုင်လ6ရက်ဒီနေ့မနက်အစောပိုင်းမှာကယားကီအနီပြည်နယ်လိုက်ကော်မြို့နယ်လောဘီတာကျေးရွာဘက်မှာကီအနီတပ်မတော် KA နဲ့ကီအနီအမျိုးသားများကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်အကြတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်နေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
le colo pitaka hakine kid elsa scotte quello o turni jopi ku sece sem cavo che io mi pigal energy piku lo de hakine ro di lo lo se ro da ve ne ho me ho ode me ne chome gde ga di ne ke me nai te nai chi ho le chou yo de ro te pi se chou le shi chou yo de te pi se mi chou ne di da ni ni ti le lu le shi ba
လောဘီတာကျေးရွာဘက်စစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်ဒီနေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေသေးပါဇူလိုင်လ4ရက်နေ့ကရွှေပြည်အေးရွာလွဲပတာရွာဘက်နှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းကီအနီပူးပေါင်းတပ်ဖွဲ့တွေဘက်ဆက်တဦးသေဆုံးပြီးစစ်ကောင်စီဘက်ကအယောက်40ကျော်သေဆုံးခဲ့ကြောင်း KNDF ကပြောပါတယ်စစ်ကောင်စီရဲ့သေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ဖေကုံမြို့နယ်လွဲပတာကုန်းစခန်းနဲ့ရွှေပြည်ကုန်းစခန်းတွေကိုကီအန်ဒီတပ်မတော် KA KNDF ဖေကုံ PDF နဲ့ SSRY ပူးပေါင်းအဖွဲ့တို့ကဇူလိုင်လ4ရက်မနက်9နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါလွဲပတာကုန်းစခန်းကိုသိမ်းပိုက်ရခံနေချိန်မှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုတိုက်ခတ်သလိုစစ်ကူတွေအင်အားအလုံးရင်းနဲ့တိုက်ခတ်လာတာကြောင့်ရဲဘော်တွေထိခိုက်သေးဆုံးတာလို့ဆိုပါတယ်လက်ရှိမှာပြစ်ခတ်တံတွေတည်ငြိမ်နေပေမဲ့စစ်ကောင်စီဘက်ကအင်အားတိုးချဲ့ထားတယ်လို့ရွာကန်တူဦးက VOA ကိုပြောပါတယ်
ဒီအရင်နဲ့အချင်းကြီးတော့နည်းနည်းအဆင်ပြေတယ်ဟောအတိခတ်တယ်လည်းမကြာနည်းနည်းတော့နေနေတယ်ဒီကောင်ကဒီဘက်ကတော့တော့သူ့ဖြစ်အောင်လုပ်ကြည့်ပါတယ်ဒါပေမဲ့ဒီလို169လောက်ပါကြတော့ကြာရသေးတယ်
လေဘသာဘက်မှာအပြန်အလှန်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီကစက်တော်ကြေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်လာလို့အမျိုးသားတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။မင်းနဲ့ဒီနေ့နရက်ပေါ်တော့မကြားရတဲ့နရက်ရှိဘူး။ဒါမဲ့ဟိုရွာကြီးရတာတော့မင်းနဲ့ဒီကြားမှာတော့စိုးရိမ်နေကြပါတော့မယ်အချင်းကြီးတော့ဒီကြားတော့မသိဘူးပေါ့နော်။အရင်ကလောတော့ရှိတယ်ဟုတ်ပါလေတိခတ်မှုမရှိတဲ့အချိန်မှာလည်းဒီဟိုမျိုးအရင်ပြစ်လာမျိုးပေါ့နော်အရင်တော့ဆိုရသားရှိတဲ့နေရာတော့ရှိရခြင်းတိုက်ပွဲပြင်းထန်ဖြစ်တဲ့ဆိုတော့ပြီးခဲ့တဲ့နေ့ကနေ့ရက်ပဲရှိပြီးခဲ့တဲ့တော်လေးနေ့မတိုင်ညာတော့ပြင်းထန်တော့မရှိဘူးတော်လည်းနဲ့ပြီးတော့မျိုးပြစ်ချပြစ်ချလာတာရှိပေါ့နော်ရနာဆိုရသားတွေတော့အိမ်မနေတော့စိတ်မချမ်းသာကြဘူးနော်ညညဆိုလည်းနဲ့ကြီးတွေပဲကြတ်တော့ဆိုမိမလေး
တိုက်ပွဲကြောင့်လွယ်ပသာကျေးရွာအပါဝင်ကျေးရွာ၅ရွာလောက်ကဒေသခံတော်တော်များများဘေးလွရာကိုရှောင်တိမ်နေကြရပါတယ်ကြံကြွေးရသားတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီမှာတို့ရောအထက်ပြေးသွားတော့တချို့တော့ပြေးတယ်တချို့တော့ရမှာကြံခဲ့တယ်မျိုးပေါ့နော်။နည်းနည်းတန်ကြားကတည်းကကြောက်လို့ရှင်။ကြံခဲ့တဲ့သူရောထုတ်ပေါ်ရဆိုတခါတည်းပြင်ထားကြတယ်ပြေးဖို့အချိန်ပြည့်ပြင်ထားကြတာပေါ့နော်။စစ်တော့မဖြစ်စစ်ချင်ဘူးပေါ့နော်။အမျိုးအင်းချန်နေတော့နေချင်တယ်။အခုဆိုလည်းအဲ့ဆိုလည်းစိုးရိမ်နေရတယ်မျိုးပေါ့အိမ်မပြောချောက်အဲ့ဒါအင်းချန်နဲ့လည်းနေချင်တယ်။ပြီးတော့စာရေးတဲ့ချိန်ပြောတဲ့ချိန်ဆိုလည်းအင်းချန်သွားချင်တယ်မျိုးပေါ့
။ရှမ်းကယားနယ်ဘက်ကစစ်ကောင်စီတပ်အင်အားတိုးချဲ့ထားပြီးစစ်ရေးလှုပ်ရှားနေတာကြောင့်နေရာစုံတိုက်ပွဲဖြစ်တာမို့လက်ရှိအချိန်ထိဒေသခံတွေနေရမပြတ်နိုင်ကြပဲတောတောင်ထဲမှာအခက်အခဲမျိုးစုံရင်ဆိုင်နေကြရပါတယ်ရှင်။
ကယားပြည်နယ်လော်ဘီတာကျေးရွာအနီးမှာစစ်ကောင်စီကနေလေကြောင်းကိုအုံပြုပြီးတော့တိုက်ခိုက်နေကြတဲ့အခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဖားကန့်ဘက်မှာရဲတပ်ဖွဲ့ဝင်6ဦးအထိမ့်သိမ်းခံရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောက်အနီးမှာကာမိုင်းဘက်ကနေပြီးတော့ဖားကန့်ဘက်ကိုလာတဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA ကချင်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအင်္ဂါနေ့မနက်ပိုင်းကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ဘက်ကတော့ဒုရဲအုပ်ဦးစီးတဲ့ရဲတပ်ဖွဲ့ဝင်9ဦးအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီကြောင်းနဲ့ပတ်သက်ပြီးစုံစမ်းဆဲဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမဲ့ရင်ချင်းနိုင်ပြောပြပေးပါရှင
်ရဲတပ်ဖွဲ့ဝင်တွေဖမ်းဆီးခံခဲ့ရတဲ့နေရာဟာဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းကတရားညီနောက်အနီးမှာဖြစ်တယ်လို့သိရပါတယ်ဒေသခံတအုပ်ကတော့ကမိုင်းကနေဖားကန့်ဘက်ကိုလာတဲ့အရဝင်းနဲ့လက်နက်ကင်6ဦးဖမ်းခံရတယ်လို့ကြားသိရကြောင်း VOE ကခုလိုပြောပါတယ
်။တရားညီအောင်နဲ့ခုန်ဆိုင်သားမှာပေါ့နော်။အော်ဟာစစ်သား6ယောက်လို့ပြောရတယ်။လက်နက်တွေရောပါလို့ပြော။ကျတော့စစ်သားလို့ကြားလာတယ်။ရေးလားစစ်သားလားလို့တော့သိစမရှိတော့ဘူး။တရားအရဝင်းနဲ့ပဲသွားလာနေကြတော့အားနဲ့ပြင်းရပြီးတောင်းဆိုဖမ်းတဲ့သဘောရှိတယ်။အားနဲ့ပြောတော့ဒီသူတို့တော့ဖတ်ရတယ်လို့ဆိုတယ်။
အခြားဒေသခံတို့ကတော့ဖမ်းဆီးခံရသူတွေဟာရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ
်။ဖြစ်စဉ်ကသူတို့ကကာမိုက်ကနေတက်လာတယ်လို့ပြောတယ်။ရေဘူနေရောက်ကြတော့ဖမ်းသွားတာတော့အဲ့ဒါတော့သုံးလေးရက်တော့ရှိပြီတဲ့။နောက်တစ်ခေါက်ကကားနဲ့ပြန်တက်လာတယ်။အဲ့ဒါလေးရေးတယ်။အဲ့ဒါ6ရက်ကားနဲ့ပြန်တက်အဲ့ဒါလေးဖမ်းသွားတယ်ပြောတယ်။အဲ့ဒါလက်နက်နဲ့ပါတော့တယ်လက်နက်နဲ့ဖမ်းခံရတယ်။
မြစ်ကြီးနားသတင်းချာနယ်ကတော့အရဝတ်နဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကဖမ်းဆီးထားတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြန်ကြားရေးအဖွဲ့ကတော့ဇူလိုင်လ5ရက်နေ့နေခင်း12နာရီအချိန်မှာဒူရဲအုပ်ဦးစီးတဲ့9ဦးဟာဖားကန့်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့တွားရောက်စဉ်ဖားကန့်ကိုမရောက်ဘဲအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီဖြစ်စဉ်ကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIA ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ5ရက်နေ့ညပိုင်းမှာတော့မြစ်ကြီးနားမြို့ကအေးမြတာယာရက်ကွက်မှာပေါက်ကွဲမှု5ချိန်ဖြစ်ပွားခဲ့ပြီးလူ2ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းအခင်းဖြစ်ပွားရာအနီးကမြို့ကန်တအုပ်ကပြောပါတယ်။
အမေရောလေကိုမနာရေးခွဲလောက်မှာဖြစ်တယ်အဲ့ဒါငါခွဲလောက်တော့ကြားလို့ဘယ်ကဘယ်ကဖြစ်တယ်လဲမသိဘူးအဲဒီလားအရန်ဒီလားဒီကောင်အမေကရအပိုင်းလေးဒီတော့ဖြစ်တဲ့မစစ်စစ်ဒီအရေးမင်းတို့ရလက်ဆောင်ဆဲမှာဖြစ်တယ်ပုံမှန်ရောနည်းနည်းဖြစ်တယ်ခါမှာရောနည်းနည်းဖြစ်တယ်ဒီမော်လီကမစခုံးမှာနည်းနည်းပဲဖြစ်တယ
်အမဖြစ်သူကိုဆေးရုံပို့ဆောင်ကုသခဲ့ရပြီးမောင်ဖြစ်သူကတော့ဆေးရုံမတင်ရကြောင်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ခဲ့ပြီးဂျွန်လာအတွင်းကလေတဝင်းအတွင်းဘုံပေါက်ကွဲမှုဖြစ်ခဲ့တယ်လို့အထက်တန်းကျောင်းဆောင်တဆောင်လဲမိရှုခံခဲ့ရပါတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာ ရတက်ဖွဲ့ဝင်6ဦးကိုကရရေးကချင်တက်နယ်PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းမဲ့ရင်ချင်းနိုင်ငံပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်လိုင်းလင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြေတက်လာနေတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ်CDF တို့
ာဝေးရေးတဲ့ CDF တို့ဒီနေ့မနေ့ပိုင်းမှာတနာယီနီးပါးတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ရဲ့သတင်းပြန်ကြားရေးဌာနကတာဝန်ရှိသူက VOA ကိုပြောပါတယ်စစ်ကောင်စီက3ယောက်ကြာဆုံးပြီးနှစ်ယောက်ပြင်းထန်ဒဏ်ရာပြီးတဲ့နောက်မှာလာရလမ်းကြောင်းအတိုင်းပြန်ဆုတ်သွားတယ်လို့သူကပြောပါတယ်မတူပီမြို့အရင်မင်းတပ်ဘက်ကနေဝင်လာတာတွေရှိပေမဲ့အခုလိုလိုင်းလင်းမီမြို့ဘက်ကိုတက်လာတဲ့စစ်ကြောင်းကတော့ပထမဆုံးဖြစ်တယ်လို့ CDF တာဝန်ရှိသူကပြောပါတယ်
ဒီကအခုလိုဒီစစ်ကြောင်းထဲမှာသူတို့ပြန်မြေကမြေလမ်းလမ်းဘက်ပိုင်းကတူတော်တဲ့အနေဒီလိုစစ်ကြောင်းထုတ်ဖို့ရတို့ထူးခြားမှုများလို့များတော့ကြောက်ပြီးတော့အဲရှိတယ်ဒီဘက်ဒီအခုကမတူဘူးအဲလမ်းလမ်းဒီကနေတိကျမတူဘူးကထိုးတာဒီအထက်တဲ့ဘက်ကဒီနေ့ဖြစ်ပြရပါတော့ဒီမင်းတလမ်းတက်ပြီးတော့သူထိုးနေထိုးဖို့ပြုချင်နေတယ်ဒီကဲဒီတော့စစ်ကြောင်းပြန်ဝင်ရမယ်တဘောတော့ရှိတယ်အဲကြတော့စစ်တိုင်းတော့တပွဲကြီးချစ်ပွားနိုင်တယ်ဒီမျိုးရှိတော့
စုတ်ခွာသွားတဲ့လမ်းမရှိတဲ့ရန်ခမ်းရွာတွေကနေအိမ်တချို့ကိုလည်းစစ်ကောင်စီတပ်သားတွေကမီးရှို့ခဲ့တယ်လို့ CDF ကပြောပါတယ်ဇူလိုင်လနေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးကခြေရွာနှစ်ခုပေါ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့အရသာ3ယောက်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သူရောက်20လောက်ရှိတယ်လို့ရမရပအကြီးကဲသူက VOA ကိုပြောပါတယ်ခရီးဖျားကြောင်းစာတင်ကြောင်းနဲ့လူနေအိမ်များပြားထိခိုက်ပျက်စီးခဲ့တာပါဒီတိုက်ခိုက်မှုဟာချင်းတန်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကြကလာချင်းမျိုးသားတိုင်းပင်ကောင်စီ ICNCC ကဒီနေ့အနေကထုတ်ပြန်ထားပါတယ်ဒီနေ့မနေ့မှာပဲမင်းတပ်မျိုးပေါ်ကဒေသခံနှူးကိုစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးနေနေတဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မင်းတပ်မျိုးကရပ်ပြီးရပ်ပါကြီးကဲသူကပြောပါတယ
်ဒီလေးတိုင်းရဲ့အောက်ကျွတ်တော်ကျွတ်တော်ကြီးရွာမှာရှိရင်ဒီကြီးစရာအဖမ်းခံရတယ်ဒီမှာအားကိုးရတဲ့ဒီကြီးစရာပေါ့နော်နောက်ပြီးတော့ဒီမင်းရဲ့ကြာလို့ဒီကနေ့အဆောင်ခံရကြရတယ်ခုဖြစ်ပြီးအမှဆက်တင်လို့မရဘူးဘူးဒီလာလို့စစ်သားရဲ့ဖြစ်ကတော့ဒီကဆက်ဒီလက်နဲ့ကြည့်ရတော့ဒီမှာထူလာတယ်ကြာလာတယ်ဒီနောက်လာတဲ့ထူပြမှာတောင်းရရှိတဲ့လူတွေတို့များများတက်ပြီးဒီအုံကြီးဆုံးဆုံးတယ
်မင်းတပ်မျိုးနဲ့တဝိုင်းမှာလေမော်ကပြစ်ချသေးတဲ့မပေါက်ကွဲသေးတဲ့ဘုံစံများပြားကြံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မတူပြီးမင်းတပ်အနေကတောတောင်နေတဲ့မှာဒေသခံရာချီပြီးစစ်ပေးဆောင်နေတာပါမင်းတပ်မတူပြီးကြလွဲကူရွှေပြောင်းပလဲရေးကြီးပါတယ်ချင်းပြည်နယ်ဖရန်မြို့ကိုလည်းဒီနေ့ဇူလိုင်လ6ရက်မနေ့ပိုင်းမှာတပ်သားနဲ့ပြည်စည်းတွေတည်ဆောင်လာတဲ့စစ်ကားစီး20ကျော်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့ညနေပိုင်းထိတော့ထူးထူးခြားခြားတိုက်ပွဲဖြစ်ပွားမှုအခြေအနေမကြားသေးပါဘူးခင်ဗျာ
ချင်းပြည်နယ်မတူပြီးမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နယ်မြေရှင်းလင်းမှုတွေအပြင်းထန်ခံနေရပြီးဆက်သွယ်ရေးအင်တာနက်ဖြတ်တောက်ခံထားရတဲ့သခိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးကြပါတယ်စစ်တပ်ကနေအကြီးအကျယ်နယ်မြေရှင်းလင်းနေတဲ့သခိုင်းတိုင်းနေရာတချို့မှာတော့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်ဒီလိုဖြတ်တောက်ခံထားရတဲ့အတွက်သတင်းအချက်အလက်သိရှိမှုအားနည်းနေပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေကတော့သတင်းချက်လက်တွေသိရဖို့အတွက်ခက်ခက်ခဲခဲလှုံ့ဆော်နေရပါတယ်ဒီလိုသတင်းသိရှိမှုအားနည်းလာတဲ့အတွက်လည်းနေ့စဉ်လူမှုဘဝတွေထိခိုက်လာသလိုဘေးထွက်ဆိုးကျိုးတွေလည်းရှိနေပါတယ်ရန်ကုန်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါရှင
်စစ်တပ်ကအနာသိမ်းပြီးတော့အကြမ်းဖက်ဖြိုကွင်းလာမှုတွေရှိပြီးတဲ့နောက်စကိုင်းတိုင်းအတွင်းလက်နက်ကင်ခုခံမှုတွေအားကောင်းလာသလိုစစ်တပ်ကလည်းနေမီရှင်းလင်းတာတွေအကြီးအကျယ်လှုပ်လာပါတယ်စကိုင်းတိုင်းအတွင်းအဓိကမြို့ကြီး၄မြို့ကလွဲပြီးတော့နေရာအတော်များများမှာအင်တာနက်လိုင်းတွေကိုလုံးဝဖြတ်တောက်လိုက်သလိုပဲတချို့နေရာတွေမှာတော့မျက်နှုံးနှိပ်တူးကြီးအဆင့်ထိကိုရှော့ချလိုက်ပါတယ်ဒီလိုမိုဘိုင်းအင်တာနက်တွေများရှိတဲ့အတွက်သတင်းစစ်ဆေးမှုတွေနှေးကွေးသွားပြီးတော့စစ်ဘေးရှောင်တွေအတွက်အခက်အခဲတွေရှိပါတယ်စစ်ဘေးရှောင်တွေမှာသတင်းအချက်အလက်တွေသိရဖို့အတွက် PSI လို့ခေါ်တဲ့ဂျေရုဆလမ်တွေကနေတဆင့်သတင်းတွေကိုနားထောင်နေရပါတယ်တောတောင်တွေထဲမှာတင်းရှောင်နေရတာဖြစ်လို့ဂျေရုဆလမ်နဲ့နားထောင်နေရတာကလည်းလိုင်းမိဖို့အခက်အခဲတွေရှိပါတယ်။မိုဘိုင်းအင်တာနက်မရရှိတဲ့တောတောင်တွေထဲကသတင်းချက်လက်တွေကိုကြည့်ရှုခွင့်ရဖို့အတွက်ကြိုးစားနေရဖို့ကိုမင်းခင်မြို့နယ်ကတောင်သူတူဖြစ်တဲ့ဦးစိုးကအခုလိုပြောပါတယ်
။ခက်ခဲတော့ကျွန်တော်တို့ကဘယ်လိုလုပ်ရလဲဒီသတင်းတွေပြည့်ကျင်နေဆိုရင်ဟိုအင်တာနက်လည်းကျွန်တော်တို့ကကြည့်လို့မရဖြစ်နေရဆိုဖုန်းဆက်တယ်နဲ့လည်းရရင်မရတာဆိုရင်ဒီဆလောင်းလေးကိုခြံချွေပြီးမှတခြားတနေရာမှာတော့ကြည့်ပြီးမှလေ
အဲ့လိုအဲ့ဒရင်ချက်လက်ကိုအဲ့လိုရယူနေတာလေကျွန်တော်တို့ကဟိုမှာလေဒီမိကြတော့ဟိုမှာလေဒီမိကြတော့ဟိုမှာလေဆူလာနဲ့တုံးတာကြတော့ဆူလာကိုလည်းမာတယ်ဗျာစလောင်းမန်းကိုလည်းမာတယ်သူရဲ့ရဲ့ဆိုင်ချက်ကလေးရောပေါ့ဗျာနော်အင်ဗာတာရောအဲ့ဒါဒီအားလုံးကိုမာသွားတာဗျာဒါဒီရောအဲ့လိုမာသွားတာဗျာလေဒီလေးရောလောက်တော့ပေါ့ဗျာ
စစ်တပ်ကအနာသိမ်းပြီးတော့မကြခင်ပါပဲ စစ်ကောင်စီကနေပြီးတော့ဒီတရားမဝင်ထုတ်လွှင့်ဆက်ပြည်ဆိုင်ဂျေရုဆလမ်ကိုတွေ့လို့ရှိရင်ဥပဒေနဲ့အညီအရေးယူဆောင်မယ်ဆိုပြီးတော့ကြေညာခဲ့တယ်လို့ပဲမျိုးကြီးချို့မှာဆိုရင်လည်းဂျေရုဆလမ်တွေကိုဖျောက်သိမ်းတာတွေလုပ်ပါတယ်အရေးယူဆောင်တာတွေရှိလာတဲ့အတွက်တချို့ကသင်းစီးထားလိုက်ပေမဲ့တချို့ကတော့အလွယ်တကူမမြင်နိုင်တဲ့နေရာတွေမှာဆက်တက်ဆင်ပြီးတော့စစ်ကောင်စီကမသိအောင်လို့ဖမ်းယူ သတင်းစစ်ဆေးမှုကိုကန့်သတ်ခြင်းလို့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်လိုက်ပြီးမြေတခြားလူမှုရေးစီးပွားရေးကျန်းမာရေးပညာရေးဘိုင်းတွေမှာပါတည်ရောက်မှုတွေရှိပြီးတော့အခွင့်အရေးတွေဆုံးရှုံးရတယ်လို့သတင်းစာဆရာတူကအခုလိုသုံးသပ်ပါတယ
်အခုဒီပြည်ပကဖြစ်တဲ့ဒေသတွေမှာအင်တာနက်ဖြတ်တောက်တဲ့ဟာတွေကသတင်းစစ်ဆေးမှုရော့ကျသွားအောင်လုပ်တာဒီပြည်ပကအေရီးယားတွေကဖြစ်တဲ့အဖြစ်ဖြစ်တခြားဒေသသူတွေစီမရောက်အောင်သူတို့ရည်ရွယ်ပြီးလုပ်တာလို့ဟိုကောက်ချက်ချလို့ရတယ်ဟိုဒါပေမဲ့တစ်ဖက်မှာအဲ့လိုလုပ်တဲ့ဟာရဲ့အကျိုးဆက်ကအဲ့ဒီကြီးရွယ်ချက်တွေမကဘူးတစ်ဖက်မှာဒီဒေသလူတွေအတွက်နိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအဖြစ်အပျက်တွေကိုယ့်ဒေသရဲ့လုံခြုံရေးအခြေအနေတွေနောက်တခြားဆက်နွယ်တခြားဒေသရဲ့ဆက်နွယ်အနေနဲ့သတင်းတွေပါတိဖို့ခက်ခဲသွားတယ်ဟိုဒါတွေမကအောင်စီးပွားရေးရဟိုအယောင်းဝယ်လုပ်တဲ့ဟာမျိုးတွေနောက်ကကျန်းမာရေးနဲ့ပတ်သက်တဲ့ဟိုပညာပေးကုသရောဂါပညာပေးလိုဟာမျိုးတွေနောက်ရာသီဥတုလိုဟာမျိုးကအစဟိုမိုးလေဝသရာသီဥတုလိုဟာမျိုးအစနောက်ဟိုပညာရေးနဲ့ပတ်သက်တဲ့ခွင့်လန်းတွေအထီကိုဆုံးရှုံးတော့သွားရတော့ပေါ့နော်ဒီအင်တာနက်ဖြတ်တောက်တဲ့ကိစ္စဒီဖုန်းကိန်းတွေဖြတ်တောက်တဲ့ကိစ္စအရာတွေကအကျိုးသက်ရောက်မှုတွေကအကြီ
းဒီလိုမျိုးသတင်းချက်လက်မှန်ရရှိမှုတွေပိတ်ဆို့တာကြောင့်ကောလာဟလသတင်းဖြန့်ဝေမှုတွေအားကောင်းနိုင်ပြီးတော့အချိန်ကြာလာရင်တော့လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့လည်းသူကပြောပါတယ်မိုဘိုင်းအင်တာနက်မရရှိလို့သတင်းချက်လက်တွေမသိရတဲ့အတွက်မျက်စိပိတ်နားပိတ်ဖြစ်နေပြီးတော့စီးပွားရေးလုပ်ကြရမှာလည်းအခက်အခဲတွေရှိနေတယ်လို့ရွှေဘူဒေသခံတူကပြောပါတယ
်။နားပိတ်မျက်စိပိတ်လို့ဖြစ်နေတာပေါ့။တော်တော်များများကတော့ခက်ခဲနေတာဆိုတော့တော်တော်လေးကိုချုံ့ဆွေးနေရတယ်။မျိုးမျိုးမျက်စိနားပိတ်တွေဖြစ်သွားလဲဆိုလို့ရှိရင်ပေါ့။ကျွန်တော်တို့ကတတင်းနေတယ်တကယ်ကကျွန်တော်တို့ကတတင်းကိုနားဆွနေရတာပေါ့။တတင်းနားဆွနေရတယ်ဒုတမှုတွေမဒုတမှုတွေတာဆုံးမှုတွေမတာဆုံးမှုတွေပေါ့။အဲအဲ့ဒါမျိုးတွေပေါ့။အမှုတွေမကြားတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုဖြစ်လာနိုင်လဲဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်စီးပွားရေးနဲ့နေနဲ့ပြောမယ်ဆိုလို့ရှိရင်တော့အတင်းနေမဲ့ဘာတင်းမှမကြည့်ရဘူးဆိုလို့ရှိရင်တော့ကျွန်တော်ကကန်ရတာအခုတော့ပြီးပြီ
မြို့နယ်38မြို့နယ်ရှိတဲ့စကိုင်းတိုင်းဒေသကြီးမှာမတ်တာ3ရက်နေ့ကစပြီးတော့အဓိကမြို့နယ်ကြီး၄ခုဖြစ်တဲ့မုံရွာစကိုင်းရွှေဘိုကလေးမြို့နယ်တို့ကလွေးလို့ရှိရင်ကြံမြို့နယ်တွေကိုမိုဘိုင်းအင်တာနက်အများနှုံးလျှော့ချတာတွေနဲ့ဖြတ်တောက်မှုတွေလုပ်ခဲ့ပါတယ်အခုလိုအင်တာနက်ဖြတ်တောက်ထားတာဒါဆိုရင်9လလောက်ရှိနေပြီဖြစ်ပါတယ်ခုလိုဖြတ်တောက်လိုက်တဲ့အတွက်စိုက်ပျိုးရေးကိုအဓိကလုပ်ရတဲ့စကိုင်းတိုင်းတွင်မိုးလေဝသသတင်းတွေကိုသိရှိဖို့ခက်ခဲလာပါတယ်အခုလိုခက်ခဲတဲ့အတွက်တောရင်းမှာရှင်သန်နေတဲ့ပိုးကောင်တွေရဲ့လှုပ်ရှားမှုတွေကိုကြည့်ပြီးတော့ရာသီဥတုခံမှန်းတာစိုက်ပျိုးရာတွေလုပ်ရတယ်လို့တောင်သူဥစုကပြောပါတယ
်မိုးလေဝသသတင်းအချက်လက်အဲ့လိုမရတဲ့အချိန်ခါကျတော့ကျွန်တော်တို့ပိုးကောင်မွားကောင်တွေမြို့ကောင်တွေရဲ့နေထားလေးတွေကိုကြည့်ပြီးရာသီဥတုကိုခံမှန်းပြီးအဲ့လိုစိုက်ကြပြေးကြလုပ်ကြတာဗျကျွန်တော်တို့ရှေးချုံအစင်လာပြီးအရာကဒီပိုးကောင်တွေဒီလိုနေရာရောက်နေတဲ့အချိန်မိုးလေဝသအခြေအနေကမိုးများနိုင်တယ်၊လဲနိုင်တယ်ဆိုတာလေးဒါလေးကိုခံနိုင်ပြီးမှပဲအဲလိုမျိုးလေကျနိုင်တယ်စပြားချင်းဒါမျိုးတွေခံနိုင်ပြီးလေကျတာပေါ့ဗျာ
။စကိုင်းတိုင်းတွင်အင်တာနက်ဖြတ်တောက်ခံထားတဲ့နေရာတချို့မှာတော့မြန်နှုံနှိမ့်တဲ့ 2G အင်တာနက်ရတဲ့နေရာကိုအတော်ဝေးသွားပြီးတော့တုံဆွဲကြရပါတယ်။ဖုန်းခေါ်ဆွေးမှုရရှိတဲ့နေရာတွေမှာလည်းစစ်ကောင်စီကနေမီရှင်းလင်းမှုဝင်ရောက်လာချိန်မှာတော့ဖုန်းလိုင်းဖြတ်တောက်ခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မိုဘိုင်းအင်တာနက်ဖြတ်တောက်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိဘဲနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်တွေးတာဝန်တိုင်တွေကိုမိုင်းခွဲဖျက်ဆီးတာမို့လို့ဖုန်းလိုင်းတွေဖြတ်တောက်တာဆိုပြီးတော့သတင်းစာရှင်းလင်းပွဲတွေမှာစစ်ကောင်စီဘက်ကပြောဆိုခဲ့ပြီးပါတယ်ခင်ဗျာ။
စစ်တပ်ကနေနယ်မြေရှင်းလင်းမှုတွေအကြီးအကျယ်လုပ်နေတဲ့စကိုင်းတိုင်းတွင်မိုဘိုင်းအင်တာနက်ပြတ်တောက်လို့သတင်းအချက်လက်ရရှိမှုခက်ခဲနေတဲ့အခြေအနေကိုကိုသားညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်
VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ6ရက်ဗုဒ္ဓဘူးညရဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတက်ရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အခုဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဒေါက်တာတန်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဝင်းချုပ်စေတဲ့အကြောင်းရင်းတွေကိုတင်ဆက်ထားပါတယ်လူတဦးကိုဝင်းချုပ်စေတဲ့အကြောင်းရင်းတွေထဲမှာအဓိကကြတဲ့အချက်တွေလည်းရှိသလိုအဓိကမကြတဲ့အချက်တွေလည်းရှိပါတယ်ဘလို့အချက်တွေကိုစောင့်ရန်ရှောင်ရန်သိရှိရေးလူတို့နဲ့ကြမ်းမာရေးအစီအစဉ်မှာဒေါက်တာတန်စောတင်ဆက်ထားတာရှုစားနာဆင်ပါရှင
်တရက်ဂလန်ကိုခွဲစိတ်ဖယ်ထုတ်ကုသမှုခံယူထားတာမျိုးခါအောင်ကျော်ကိုထိခိုက်ဒဏ်ရာရတာမျိုးနဲ့အသက်ကြီးလို့လှုပ်ရှားမှုနေသွားတာမျိုးတွေကြောင့်ဝမ်းချုပ်ဝေနာခံစားရနိုင်တယ်လို့သိရပါတယ်စေဝါတချို့ကြောင့်လည်းဝမ်းချုပ်ဝေနာခံစားရနိုင်ပြီးတရက်ဖယ်ထုတ်လို့ဝမ်းချုပ်တာခါအောင်ညောထိကဲ့လို့ဝမ်းချုပ်တာအသက်ကြီးပြီးလှုပ်ရှားမှုနည်းသွားလို့ဝမ်းချုပ်တာနဲ့စေဝါတွေကြောင့်ဝမ်းချုပ်တာမျိုးတွေကိုအဓိကမဟုတ်တော့အကြောင်းအရာတွေကြောင့်ဝမ်းချုပ်မှုဖြစ်ခြင်းတွေလို့သတ်မှတ်တဲ့အကြောင်းအတိုင်းမငယ်ခွဲစိတ်ထုတ်ကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးအေးမွန်ကအခုလိုရှင်းပြပါတယ
်ဝမ်းချုပ်တာကဘလို့ကြောင့်လဲဖြစ်မယ်ဆိုနေမှာသူကနှစ်ပိုင်းရှိပါတယ်တစ်ခုကတော့ကျွန်တော်တို့ခေါ်တာ secondary cause ပါလေအကြောင်းကြောင်းရှိတာပါနော်ဥပမာဆိုရင် level ကတရက် hormone ပေါ့နော်ထွက်နေသွားတာ hypothyroid rightတဲ့ကျွန်တော်တို့လေဗင်းကြီးယောဂရှိတယ်လေခွိုက်တာလေအဲတားရထုတ်လိုက်တယ်ဟော်မုန်းနေဝါရဆိုရင်လည်းဝင်ချွတ်တတ်တယ်ဒါမျိုးဆိုအဲ့ဒါတော်တော်ဆင်းပေးလိုက်ကောင်းအောင်ပါတော့တော့ဒါမျိုးပေါ့နော်အဲ့တော့ဆိုရင်စပိုင်နယ်ကိုထိထားတယ်နာဗီတီဝါရဆိုရင်လည်းတော့အောက်ကဥမာညံနေဝါရပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဖြစ်တတ်တယ်တော့တက်ကြီးရဲ့လူတွေမှညာခုနကပြောလို့လှုပ်ရှားမှုမရှိဘူးပေါ့နော်ဟိုသွားလာလို့မရှိဘူးအစ်စလဲမရှိဘူးမြေနဲ့လှဲနေရဂရမွန်လဲတိပြတ်ထားတယ်ဒါမျိုးဆိုရင်ကျွန်တော်တို့ကချွတ်တတ်တယ်ပေါ့နော်ဒါကောဆိုပေါ့တခြားယောဂါတော့အများကြီးနိုင်ငံခြားမှာတော့ multiple sclerosis ဆိုအတမ်းမျိုးတွေပေါ့နော်ဟိုအောင်ကျော်ယောဂါတွေပဲပေါ့နော်အဲ့ဒါပြင်အဓိကအရေးကြီးတာလေးကကျွန်တော်တို့မှာတော့ဘာအရေးကြီးလဲဆိုရင်အဲ့ဟိုပါပဲဒီဆေးဝါးတယ်ဆေးဝါးတယ် drug တွေပေါ့နော်ဆေးတွေသူတို့ရှုဆေးတယ်တော်တော်များဝင်ချွတ်တတ်တယ်ဥပမာဆေးယောဂါဆေးတွေနော် calcium channel blocker မျိုးတွေနော်ချိုးသွေးကြသည့်ဆူဟာလေးတွေ ganglion blocker ဆိုနော်ဆိုအောင်ကျော် ganglion တွေပလိုက်တော့တော့ပါလေအဲ့ဆိုဝင်ချွတ်တတ်တယ်အဲ့အစီအစဉ်ရရှိသဘောတရားเนาะနောက်ကျွန်တော်ဒီတချို့ပါတယ်ဒီအန်ဒက်ဆစ်တမှာเนาะလူမီနာပါတယ်เนาะဆိုင်ဆေးတမှာလည်းဝင်ချွတ်တတ်တယ်အဲ့ဒါမျိုးပေါ့เนาะအဲ့တော့တော်တော်များဆေးတွေကကျွန်တော်တို့တော့မဖြစ်ပါတယ်ဆိုတော့ဆေးကြောင်းတွေမှာသိမိပါတယ်အစီအစဉ်တွေကဝင်ချွတ်တတ်တယ်အဲ့ဒါတွေတော့ကြည့်ရမယ်သဘောပေါ့အဲ့ဒါစားနေလားပေါ့သဘောပေါ့เนาะအဲ့ဆိုရင် short in short ပြင်းသင်းပြင်းပြောင်းနေပြောင်းပေါ့เนาะရှိပါတယ်သဘောတရားเนาะအဲ့ဒါဝမ်းချုပ်တဲ့အကြောင်းလေအဲ့ဒါတွေကတော့တိတဲ့ cause ပေါ့ secondary ပေါ့
ဝမ်းချုပ်တာဖြစ်စေတဲ့မူရင်းအဓိကအကြောင်းအရာတွေအကြောင်းကိုတော့ဒေါက်တာဦးဝေမွန်ကအခုလိုရှင်းပြပါဗျ
။ primary ပေါ့ကျွန်တော်တို့ primary conservation ဆိုတာတိကတော့ဒီဥမိုင်းကကျွန်တော်တို့ကသူ့ထဲဝင်လာတဲ့ machine ကိုညှက်ရတာပေါ့နော် control လုပ်ပြီးအောက်ကိုတွန်းပို့သွားတာပေါ့အဲ့မှာနည်းနည်းညှက်ရနေတာပေါ့နော်ညှက်ရတော့အသွာလာနေတာဥပမာဆိုဟိုတပီလောက်ရှိတဲ့နော်ဥမိုင်းကတွေတွားဖို့တက်ကိုဆွဲရပါဆိုဥပမာနော်15မိနစ်ကြာမှာသူကအဲ့ဒါကို9နိုင်ကြာကြာနေမှာပေါ့အဲ့ဆို slow transit ခေါ်တာပေါ့ slow transit ပေါ့နော်အဲ့ဘာလို့ကြာဆိုအဲ့မှာသူ့မှာရှိတဲ့ညှက်မဲ့တွေပါလေဆဲလေးတွေထေွားတာလို့ဆဲတွေနေနေတာလို့နော်အကလေးမှာ husband ကအဲ့တော်ရပဲလေနော် neuron လေးတွေအောင်ကျော်လေးနေနေတာပေါ့အဲ့ဒါကြောင့်ဆိုသူကတော့မသွားတော့ညေးနော် slow transit အဲ့ဒါဥပမာရပဲပို့ကြီးကြီးကြီးကြီးကြီးလာပြီကြီးလာလေညှက်ရမရှိလေပျော့လေဖြစ်လာပေါ့နော်ကျွန်တော်တည်ရင်ဝင်လို့ပေါ့ညနေဆိုရင်ပြန်ရုံဆိုအရင်ဆိုလိုက်မပြုံးတော့သူပါလေအဲ့လိုဖြစ်သွားတာပေါ့နော်အဲ့ဒါ slow transit လို့ခေါ်တာပေါ့နော်အဲ့ဒါလေဆေးလေးတကူတော့ train လုံးကြပြီပေါ်လာကြတယ်ဟိုနိုင်ငံခြားမှာတော့စနိုင်ပြီဒီမှာတိတ်မြောက်သေးတော့ပါလေအဲ transit ကောင်းအောင်လုပ်တဲ့ဆေးလေးတွေရှိတယ်အဲ transit ကောင်းဖို့ဆိုတာလေတို့ကတော့ကိုသူတို့ဆစ်ဆစ်လို့ရတယ်ဆေးလေးမျိုးသွားလိုက်ပြီအဲ့ဒါလေတိုင်းကြီးတိုင်းထွားပြီးသားဘယ်လောက်ရောက်ပြီဆိုတော့တိုင်းလို့ရတော့ပါနော်အဲ့ဒီမှာတော့အလုပ်လုပ်မရသေးဘူးဒုတိယအဆင့်ကတော့အပေါ်ကကိုလုံးကကောင်းတယ်ညင်ကကောင်းတယ်အောက်ကကျွန်တော်တို့ထွက်မဲ့နေရမှာပေါ့ထွက်မဲ့နေရမှာကျွန်တော်တို့ anus inorectal လို့ခေါ်တဲ့ဒီ spinder တွေ muscle တွေညင်အားရှိတာရှိတယ်အောက်က pelvic floorနော် pelvic floor ရှိတယ်ကျွန်တော်တို့ဒီကနော်နောက်အဲ့တော့အပေါ်ကကိုလုံးကညှက်ရတယ်နော်ဒီ anus and rectum ကနေသူ့ကို straight line မှာဖြောက်ပေးလိုက်ရတယ်ဆင်းလို့ကောင်းအောင်လေအောက်က pelvic muscle တွေ short ပေးလိုက်ရတယ်အဲ့သုံးခုကသူကညီရတယ်တော့ပါလေနော်သူညီရတယ်နောက်ဒီ anus တွေကိုမစင်ရောက်ပြီဆိုရင်ဝန်သားမှန်းသိအောင်လေအောင်ကျိုးကကောင်းအောင်လေအတော့သိရတယ်ဟုတ်ပါလေအဲ့ဒီ neck floor တွေနဲ့ဒီ muscle တွေနဲ့အားလုံးဆက်ဆက်ရှိတာပေါ့နော်အဲ့ဒါပြတ်သွားတာ dyssynergy ခေါ်တာပေါ့နော်အဲ့တော့ခေါ်ရချိုးရတဲ့ obstruction ရှိတယ်ပေါ့ obstructive defecation ဆိုပြီးတော့เนาะအဲ့မျိုးတွေအဲ့လိုမျိုးကြောင့်လည်းကိုချုပ်တာတွေရှိတယ်အဲ့လိုလေကြတဲ့လေကျွန်တော်တို့ကဒီမချမ်းမှာ surgical နဲ့ကျွန်တော်တို့ဆော်များလေးပြင်လို့ရတယ်ရှိလာတဲ့ဘောတော့เนาะအဲ့ကျွန်တော်တို့ဟိုနောက်ပြောလို့မျိုး fissure ဆိုရင်ကုပ်ပြလိုက်မယ်ကျင်းတယ်ဟိုပြုတ်လိုက်မယ်เนา စက္ကန့်ရှိတာဆိုတော့ကျွန်တော်ဒီမှာနိုင်ငံသားမှဆိုရင်အဲ့ nerve ကိုသာ stimulate ပေးရတယ် S2 လေ S2 nerve ကို stimulate ပေးလိုက်မှဆိုရင်အဲ့ဒါလေးကိုခါးလေးကိုအောင်အလေးဆိုင်ပြီးတော့ nerve stimulate ပေးလိုက်မှဆိုပိုကောင်းလာတယ်တွေးလာတယ်နောက်ဒီဝင်သွားတော့ပြန်လေ့ကျင့်ပြလို့ရတယ်သွားလေးတန်ပြန်တော့သူတို့ training ပြန်ပေးတော့ feedback ခေါ်တယ်နော်အဲ့အဲ့မျိုးတွေပြန်လုပ်တာရှိပါတယ်ဒါပေမဲ့အကျမ်းမြင့်ကတော့ကျွန်တော်နိုင်ငံတွေထားမှာတော့ဒီ primary ခုနပြောတယ်ပါခေါ့မလဲ contribution ကိုနည်းနည်းပြုပြင်အားနည်းနေတာပေါ့သဘောနော်အဲ့ဒါကြောင့်ဖြစ်တတ်ပါတယ် secondary ကအကြောင်းသိပြီးလားလေအဲ့ဒါအရင်ပြုပြင်လိုက်ပါတော့ဗောနော် primary ကတော့အကြောင်းသိတရားပေါ့မတည်သေးဘူးဆိုတော့စမ်းစစ်မှသိမှာပေါ့နော်ဒါတော့တကယ်သူ့ကိုစေမှာစစ်မှာရမှာတော့ဗောနော်အကြမ်းမင်းကတော့ဘာကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကတော့ဖြစ်တာတော့နှစ်ကိုယ်ဆက်ဆက်မှုရှိတာတော့ဗာလေလှုပ်ရှားမှုနေတယ်ဟိုအသေးရစားနေတယ်နော်အသေးနားစားနေတယ်ကျူးစီတောက်နေတယ်ရေတောက်နေတယ်အစစိုက်နေတယ်ညေးနေတယ်အဲ့ဒါတွေတော့နော်ပြပါဒါပြင်နေသည့်ဆိုင်တာလေးကဝန်သွားတဲ့ style လေးပေါ့ဝန်သွားတော့အချိန်မပေးဘူးနော်အလုံးရှုံနေတယ်အဲ့ဒါမတန်ဘူးရုံးမလည်းမသွားတော့အောင်းလိုက်မယ်အောင်းအောင်းနဲ့ခဲသွားလေအဲ့လိုမျိုးကြတာအပေါ်က block စီတော့အောက်ကခဲပိတ်နေမရတော့ပြတော့ပါနော်အဲ့ပတ်တန်လေးဖြစ်တတ်ပါတယ်နော်အဲ့ခဲပိတ်လေးအကြီးပါတယ
်ဝမ်းချုပ်စီတဲ့မူရင်းအထီးကအကြောင်းအရာတွေနဲ့အထီးကမဟုတ်တဲ့အကြောင်းအရာတွေအကြောင်းကိုတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တက်ပါတော့
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပါရှင်အခုဆက်ပြီးတော့အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရဲ့အလားအလာအကြောင်းဥကြောဇန်သာတင်ဆက်ထားတဲ့မြန်မာရေးသုံးသက်ချက်ကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံအပြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်မှအရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စည်းပိတ်လုံခြုံမှုလေးလာရေးဌာနပါမောက်ခမီမီဝင်းဘက်ကဆိုလိုက်ပါတယ်။အာနာသိန်းစစ်တပ်နဲ့ဖီဆန်ရေးအင်အားစုတို့ကြားလက်ရှိအခြေအနေကိုတစ်ချိန်လုံးကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငြိမ်းစာမီမီဝင်းဘက်ကနှိုင်းယှဉ်ပြောပြထားပါတယ်။အသေးစိတ်ကိုတော့ပါမောက်ခဘတ်နဲ့ဥကြောဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ
်။ဘမောက်ခမီမီဝင်းဘက်ကမိသားစုနဲ့ကြိုးစားနေတာကတော့ဥပဒေစိန်အစိုးရတက်ပြီးကြတဲ့ကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံစံတစ်ခုကြတော့ချင်ပါတယ်။ဆိုတော့အဲ့ဒီကဟိုအချင်းချင်းလေးပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတော့ပြီပေါ့နော်အဲ့ဒါ။ဟု
တ်ကဲ့ရှင့်ဟိုမြန်မာနိုင်ငံပေါ့နော်ဒီမိုကရေစီ transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီတရားကြီးကခဏခဏပြောတဲ့ဒီဥစ္စာ training ဆိုအဲ့ဒါမှတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည့်အစုံရဆက်ဆံရေးနောက်ပြီးတော့ civil military relation you know the democratic government out my boy the system တစ်ခုအောင်မှာ civil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရအောင်အ
ဲ့ဒီဆက်ဆံရတာကိုပြတ်သွားပြီပေါ့နော်အနာသိမင်းတော့မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေ sanction လောက်ထားလိုက်မြန်မာစစ်တပ်က
အခုရုရှားက Ukraine ကိုတိုက်ကြောပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအစံဝေးသွားတယ်လို့ပြောလို့ရပါတယ်။
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဝင်နေတယ်ဟုတ်ဖန်စီတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ်
။တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွမ်းဆောင်မှုတွေဟာဖိတ်ဖျောက်မှုစီးပွားဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ။ဟုတ်ကဲ့။ကျွန်တော
်တို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျွန်တော်တို့ကသွားတွေ့လဲဆိုသူတို့အဓိက၃ချက်ပါတယ်။အဓိကတုံးကအဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားအများကုန်နောက်သုံးချက်မြောက်ကကျတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာ ဒီဒီဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ်အဲ့ဒီဥစ္စာကိုအကြောင်းလဲ US ကဒီဘက်ကနေပြောပါတော့ဥဆောင်ပြီးတော့ဒီဘယ်လိုနည်းနဲ့ဖိအားပေးရမလဲဆိုတာဆောင်ရွက်နေတာပေါ့နော်အဲ့ဒီဥစ္စာ
sanction တွေလဲပါတယ်နော်အာဟိုနောက်ပြီးတော့ diplomatic ဘုနာဒီမြေကြီးတုံးချက်မှာကြီးစုရဲ့ဆန့်ကျင်အုံကြွားမှုအဲ့ဒါကတော့ဒီမှာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်အုံကြွားမှုတွင်းနေရတယ်လို့ပဲကျွန်တော်ကတော့သတင်းစံပယ်အောင်နေမြည်ပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအားအနပ်ပရက်ရှာရှိပါရဲ့လားလူတွေကကြီးကြွားရတဲ့အိတ်ကြီးကြောင့်အဲ့ဒါပိုပြီးလုတ်တင်တယ်ဖီအားပိုပြီးပေးတင်တယ်အမေရိကန်တို့ကအပြောသာများနေပ တ်ဆိုဘူးဖြစ်နေတယ်
ကောင်ဆောင်ကနေ US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction တစ်ဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေလံနဲ့ဥစ္စာလည်းသူတို့ထိဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေလံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့လုပ်လိုက်မယ်ဆိုလို့ရှိရင်စံတမာနဲ့ပတ်သက်တဲ့အထူးအားနဲ့မှာသွားပြီးတော့ညှိနိုင်တယ်right so အဲဒီကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းဝေးပြီးတော့အလုပ်စရာတွေလိုအပ်တယ်လို့ကျွန်တော်တွေ့မိတယ
်ဟာဒီမဲ့လေတခုစဉ်းစားမိရအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ထရီတွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကဘယ်ရာရာပို့ပြီးလိုအပ်နေတဲ့သဘောတော်တော်များများရှင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျာအပါဝင်ပေါ့လေမီဒလီးစ်နိုင်ငံတွေကိုသူကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတော့ကြားပါတယ်သူကလက်မခံကြဘူးလေဆိုတော့မြန်မာနိုင်ငံကရေနံကတော့ဘာပဲပြောပြောသူကပို့ပြီးလိုအပ်နေလို့များသူလက်ပိုက်ကြည့်နေဥမာတူကြောက်လို့
အဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးတတိယဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော် so ရုရှားနဲ့ Ukraine ကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးကြိုးစားဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ်ဟုတ
်တယ်ဆိုတော့မိမိရဲ့အချက်သုံးချက်ထဲမှာစန့်ကျင်မှုရဲ့နောက်ပြီးစီးပတ်ပြရဲ့နောက်နံပါတ်3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ perfection ဆိုတော့စစ်တမ်းရဲ့ elite ဆိုတော့ကျွန်တော်နားလည်တာဥပမာ Philippines မှာဖြစ်တဲ့ feature မျိုးလား Ramos တို့အွန်ရီလေးတို့မကူဆုံကသူတို့ဒက်ဖက်လုပ်လိုက်တယ်ဒီဒီဘက်ကိုဗက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရဆိုရင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါတယ်လားခင
်ဗျာဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက်ဒက်ဖက်ရှင်နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထင်းမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမက်ဆပ်မျိုးမျိုးကြောင့်မထွက်နိုင်လို့တာညီနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီ elite ကသူတို့ဘက်ကမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကအဲ့ဖမ်းနေလို့ကျွန်မခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချတခါမှမတွေ့ဘူးရဲ့အလဘဘောနဖြစ်လာပြီလို့ပြလို့ရတယ်။
ဟုတ်ကဲ့မိမိကိုယ်တိုင်တမခပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီမီတက်တို့ရောမှာတွားပြီးလိုက်ရှာပြေးတယ်။ပညာသင်ပြေးရဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီကမှာတော့သူတို့ရဲ့တုံ့ပြန်မှုသူတို့ရဲ့ဒီဒီမိုကရေစီအထင်းကိုအောက်မှာနေရတဲ့တမန်တော်တခုဖြစ်ရေးလို့သူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ကျမသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်အောက်ညတော့အချင်းကျမအချင်းချင်းအဲ့ဒီမှာကျတော့သူတို့တွေကအဲ့လိုကအများကြီး expectation ရှိတယ် expectation ဆိုတော့ပြော democratic transition
ဒါမဲ့လောလောဆယ်မှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင်ယူနီဖိုက်လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲ။ပြည်သူတွေသူတို့မတိုင်းမင်းတက်ဘူးဆိုရလဲသိတယ်လက်အောက်ကတက်မလို့ရုံနဲ့တွေကသူတို့မကျေနပ်ကြဘူးသူတို့ဘဝကျင်းကြတဲ့အထက်ရရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာသူစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါလဲ။
American Dubo Muji Anyeza Mimi Wimbeck Ne Ujo Zanaru Swinwe Tung Takere Nyama Ye Tung Tak Chabashin Sapiro Akzakanago Disabi Jamare Asia Told Kaudi Jamwereko Kaba Simi Jamwere Piao Yiman Tabiro Tame Jagan Chain Dwimabe European Top Jamwereko Milana Nelu Asia Top Jamwere Amuza Uyashi Jo Kocho Mintanga Piobare Kocho Mintan Skykani Satu Mimian Tare Apainiko Koyananga Didrin Baye Akzakana Martin Sapi Tabare
From Burma, so I believe
I think it's a very special. မြန်မာမျိုးကိုဖြစ်ရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့မြန်မာပြည်ကမြန်မာနွယ်ဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ်ဒါပေမဲ့ရေရှမ်းထရူးကောက်တီးပြိုင်ပွဲတွေရဲ့ဥဆောင်သူတယောက်အဖြစ်နဲ့အာရှကိုကူစားပြုရတာကျွန်တော်အတွက်သိအရေးကြီးပါတယ်ကျွန်တော်သိသလောက်တော့ဦးချီလာဟန်တုံးကသူကအေရှန်တိုးပြိုင်ပွဲတွေကိုပို့ပြီးတော့အကြံက ဒီ Asian Tour ရဲ့ Commissioner တယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုကြီးမန်းထားလဲ
You're right. I mean, through Uchi Lao's time, he took the Asian PGA.
Uchi Lao ဟန်လက်ထက်တုန်းကတော့သူကအာရှ PGA ပြိုင်ပွဲတွေဖြစ်ပြီးအဲဒီတုန်းကတစ်နှစ်ကို10ပွဲ12ပွဲလောက်ရှိပါတယ်။အာရှတခွင်ကအမျိုးသားတခွင်ဆိုင်ပွဲတွေစုပြီးတော့အဲဒီကနေအခု Asian Tour ပြိုင်ပွဲတွေဖြစ်လာခဲ့တာပါ။အဲဒီတုန်းက TV ကြော်ညာတွေရှိမယ်၊ sponsor ကြော်ညာဘုတ်တွေရှိမယ်။အခြေခံအဖြစ်တော့ Asian Tour ကို professional ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါ။ဒါက Uchi Lao ဟန်လုပ်ခဲ့တာပါ။ကျွန်တော်ရည်မှန်းချက်ကတော့အဲဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပအစ်စ်မီပြိုင်ပွဲတွေဖြစ်လာဖို့ပါလွန်ခဲ့တဲ့20ကာလအတွင်းကတော့ Asian Tour ပြိုင်ပွဲတွေဟာကပမှာ PGA Tour, European Tour, Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်စတုတ္ထအဆင့်လောက်မှရှိတယ်လို့ကျွန်တော်ပြောချင်ပါတယ်အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အစ်စ်လည်းရထားတယ်လို့ရုပ်တံထိုးလင်းဖို့အတွက်ရုပ်တံ line တွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်သိပ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ်
။ဒါအခုတခါတော့ကျွန်တော်မေးချင်တာကအာရှကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့အပါအဝင်ကမ္ဘာတဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗျ
I mean, look, we're still a little bit behind, I have to admit. I mean, the best players in the world are competing on the PGA Tour.
အမှန်တိုင်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်။ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ
်ဟောအာရှကဒီကောက်တီးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ရောကိုချိုမင်းသားနှုတ်ဘက်ကဘာတွေလုပ်နေလဲဗျအဲ့ဒါလည်းရှင်းပြပေးပါဦ
း Now I mean wherever we travel whichever country
ကျွန်တော်တို့ဘယ်နိုင်ငံဘယ်ကိုပဲသွားသွားအဲ့ဒီနိုင်ငံကကောက်တီးသမားတွေဝင်ပြိုင်နိုင်ဖို့အတွက်နေရာအတော်များများပေးနိုင်အောင်လုပ်ပါတယ်ဘယ်နိုင်ငံမှဖြစ်ဖြစ်အဲ့ဒီနိုင်ငံကဒေသခံကစားသမားတွေအတွက်နေရာအတော်များများချန်ထားပေးပါတယ်အဲ့ဒီလူတွေဟာ Asian Tour ပြိုင်ပွဲအဖွဲ့ဝင်ဖြစ်ဖို့မလိုပါဘူး။ဒါမျိုးတွေကိုကျွန်တော်တို့သွားတဲ့နေရာတိုင်းမှာထည့်သွင်းစဉ်းစားပြီးဒေသခံတွေအနေနဲ့အဆင့်မြင့်ဆုံးပြိုင်ပွဲတွေမှာဝင်ပြိုင်နိုင်ဖို့အတွက်အခွင့်အရေးတွေကျွန်တော်တို့မှာရှိပါတယ်
။ဒါကိုချိုမင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောအထူးစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရောရှိလာဗျ။
Funny you should say that because we're just about to start a new program called the
Uchilahan Nagat Champion season တစ်ခုကိုစမလို့လုပ်နေပါတယ်။ Uchilahan ဟာကစားသမားတွေကိုအညီအမျှဆက်ဆံတာအလွန်တန်ဖိုးထားမြတ်နိုးတဲ့သူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတစ်နှစ်ကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါ။သူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ဂျေးစားကောက်တီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကြစည်တွေကိုကူညီသွားဖို့ပါ။ဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဘယ်လိုရွေးမလဲ၊ဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လာဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ်
။ဘူးလောလောဆယ် Asian Tour ပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား။
well you've always still got Uzomu who plays from time
to time ရှိတော့ဘူးဇော်မူရှိတယ်လीသူကတော့မကြကနာဆိုသူလိုကစားနေပြီးအဓိကအများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်တို့ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့မှပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါသူကတကယ်ကစားသမားကောင်းဖြစ်ပြီးလေရစ်စစ်တဲ့ကြောင်းကနေ2021မှာအောင်ခဲ့တာပါတကယ်ပါရမီရှိတဲ့လူငယ်ကစားသမားတယောက်ပါနောက်ပြီးတော့လေရစ်စစ်တဲ့ကြောင်းကိုလာတဲ့တခြားတယောက်မြောက်လည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတော့မြန်မာပြည်ကဟင်းစီသူကအဓိကတယောက်ပါတ
ော့ Asian Tour ဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ
So we have a qualifying tournament at the
start ကောက်တီးပြိုင်ပွဲရာဒီမစခင်မှာလေရစ်စစ်ပြိုင်ပွဲတွေရှိပါတယ်ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400-500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900ထဲကထိပ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိပ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်။ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူး။
ဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတဲကအများစုကတော့အပြော်တိုင်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပြော်တိုင်းကစားတဲ့သူတွေများတယ်
တကယ်လို့မြန်မာတွေကဒီလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘယ်လိုအကြံပေးကြလဲ
I mean the first thing is they need to compete. I think one of the things lacking in Burma I have to say is
ပထမဆုံးဒီလိုလိုရမှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပြော်ကစားကြတာများပါတယ်တကယ်ချင်းမိတ်ဆွေတွေကစားကြတယ်လူဖို့ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိတ်ဖက်တွေကစားကြတယ်ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်ပြောဖို့ကောင်းပါတယ်ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမယ်ဆိုရင်တော့တကယ်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်လေ့ကျင့်ပေးတဲ့သူရှိရမယ်ခင်မီကောက်တီးပစ္စည်းတွေရှိရမယ်ဒါပေမဲ့ဒါတွေအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူးညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ
ဒီကာယောဂါကြောင့်နည်းနည်းချီပြီးအတော်များများအခက်ခဲတွေကြုံပြီးရနောက်မှာအေရှန်တူပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
Well we've actually been very lucky during the two sort of pandemic hit years we
are ကျွန်တော်တို့အရန်ကန်ကောင်းပါလေဘာလို့လဲဆိုတော့ကျွန်တော်တို့ကာယောဂါတန်ကိုနှစ်နှစ်လောက်ခံလိုက်ရတဲ့အချိန်တွေမှာကျွန်တော်တို့နောက်ွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်။အရှိလက်ပိုင်းဒေသကနေစပွန်ဆာအသေးရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှထိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်ခွဲကျော်တန်ဖိုးရှိတဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာချုပ်ထုတ်နိုင်လိုက်ပါတယ်။နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။သမိုင်းတစ်လျှောက်အကောင်ဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
Okay ကိုချုံမင်းသား Thank you so much
Thank you That's okay I hope you got what you needed out of me and it was a pleasure to talk to you
Yeah I did yeah
အမှုဆောင်ရရှိချုပ်ဦးချုံမင်းတန်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းတွေကိုမဆုမြတ်မို့တလှည့်ပြောပြပေးပါရှင
်။မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုံချပြီးတော့စစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တောက်ရေးအတွက်ဆက်လက်ဖိအားပေးဖို့ G20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအတွက်အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ရဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့လက်ထောက်နိုင်ငံသားရဲ့ဝင်ကြီးဒန်နီယယ်ခရစ်တန်ဘရင့်ကအခုလိုပြောခဲ့တာပါ။ G20 အစည်းအဝေးတွေမှာမြန်မာအရေးဟာတိတိတသားဆွေးနွေးစရာကိစ္စတစ်ခုဖြစ်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကပြောပါတယ်ရှင်။တရုတ်ဆောင်တင်စာဝင်းကျော်ဟာရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPB SSA ဌာနချုပ်ကနေအပြတ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးတာသိရှိရတယ်လို့ SSPB SSA ဗိုလ်မှူးကြီးဆိုင်းစုက VOA မြန်မာပိုင်းကိုပြောပါရတယ်။တင်စာဝင်းကျော်အပါအဝင်5ဦးကိုမိုင်းရဲနဲ့ကြေးသည့်အကြားခိုးရောင်တရားနာမှာမနေ့ပိုင်းကဖမ်းဆီးစစ်ဆေးမေးမြန်းခံရတာဖြစ်ပြီးတော့နောက်ဆုံးအခြေအနေကိုတော့မသိရသေးဘူးလို့သူကပြောပါရတယ်။တရုတ်ဆောင်တင်စာဝင်းကျော်ကိုဝဟိုင်းဒေတာဖွံ့ဖြိုးရေးမှတ်တမ်းရိုက်ကူးဖို့အတွက်အဲ့ဒီဒေတာကိုဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးကိစ္စ၊စီးရေးကိစ္စတွေမှာဘာမှမပါဝင်ဘူးလို့လည်းဘွန်ဟူကြီးဆိုင်းစုကပြောပါတယ်။ဒီကိစ္စအတွက်မဖမ်းဆီးသင့်ဘူးဆိုပြီးတော့ SSPB အနေနဲ့နေပြည်တော်ကိုအကူအညီတောင်းပြီးတော့ဖြည့်ရှင်းထားတယ်လို့လည်းပြောပါတယ်။မှတ်တမ်းရုပ်ရှင်ကိုဇူလိုင်လဆန်းကစတင်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့ဒီရိုက်ကူးရေးမှာတုံးတဲ့ဒီ SSPB စစ်ဝတ်စုံနဲ့ပဲမင်္ဂလာဆောင်ပွဲတစ်ခုကိုတင်စာဝင်းကျော်တက်ရောက်ခဲ့တာလို့ပြောပါတယ်။ပြည်ထိုင်မှာတော့ဗန္ဓာရေးဝန်ကြီးအပါအဝင်ထိပ်တန်းဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်ဝန်ကြီးချုပ်တက်ရောက်တဲ့ဒီကနေ့ပါလီမန်အစည်းအဝေးမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့အပေါ်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်တာဝန်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်နဲ့ဗန္ဓာရေးဝန်ကြီးရီရှိဆုနက်တို့အင်္ဂါနေ့တုန်းကရုတ်တရက်ရှေ့စစ်နှောက်စစ်နှုတ်ထွက်သွားခဲ့ကြပြီးတဲ့နောက်မှာဝန်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစားထိုးခန့်အပ်မှုတွေကိုချက်ချင်းလုပ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ရှီကာဂိုမြို့မှာလွတ်လပ်ရေးနေတဲ့ကခုနှစ်ဦးထက်မနည်းတေဆုံးအောင်ပြစ်ခတ်ခဲ့တဲ့တနက်သမားကိုအာမခံမပေးဖို့တရားသူကြီးကိုရှောက်ထားမယ်လို့ပြစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှေ့နေကပြောပါရရှင်
ဇူလိုင်လ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပရာဝေးကွာပြီးလိုရာဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.